စပိန်လာလီဂါဖလားကွင်းပိတ်နောက်ဆုံးပွဲအဖြစ်ဒင်းငွေကလူကန့်မှာကန်တဲ့ပွဲမှာဘာစီလိုနာနဲ့ရီယိုဆူစီတက်တို့ပထမပိုင်းပြီးချိန်အထိတစ်ပတ်နဲ့တစ်ပတ်ဂိုးမတွင်နိုင်ပေဒုတိယပိုင်း58မိနစ်မှာကိုတင်ညိုရဲ့တလုံးတည်းသောဂိုးနဲ့ဘာစီလိုနာနိုင်ရသွားပါတယ်။ဒီပွဲမှာပွဲချိန်68မိနစ်ကြာမှဘာစီလိုနာရဲ့အဓိကတိုက်စင်မှုမက်ဆီလူစားလဲဝင်စားပါတယ်။ဒီပွဲအပြင်ဘာစီလိုနာအသင်းရဲ့အသက်34နှစ်ပဲဝါချင်းအကြံစားသမားအင်နီယက်စတာအတွက်နောက်ဆုံးနှုတ်ဆက်ပွဲဖြစ်ပြီး87မိနစ်အထိကစားပြီးတော့မက်ဆီကိုအသင်းကောင်းဆောင်လက်ပတ်ဆွဲပေးသွားပါတယ်။ဘာစီလိုနာအသင်းဟာဒီပွဲမတိုင်ခင်ကတည်းကချန်ပီယံဖလားကိုရထားပြီးသားပါပွဲစဉ်အားလုံးပြီးသွားချိန်မှာတော့ဘာစီလိုနာအသင်းဟာ38ပွဲကစား28ပွဲနိုင်6ပွဲတည်းတပွဲရှုံးရမှတ်93မှတ်ရှိပါတယ်လာလီဂါမှာပေးစရာမှာဒုတိယလိုက်တဲ့ယူရိုပါလိချန်ပီယံအက်တလက်တီကိုမက်ဒရစ်နဲ့အီဘာတို့အစောပိုင်းကကစားတဲ့ပွဲမှာတော့တစ်ဖက်2-0စီနဲ့တည်ကြပါတယ်ပွဲရဲ့အဖွင့်ကိုကိုအီဘာအသင်းကခီကေးကပထမပိုင်း35မိနစ်မှာတွင်းယူပြီးအင်ရှင်တီကိုအတွက်ခြေပါကူကတော့အသင်းကောင်းဆောင်ဖာနယ်လိုဒေါ်ရက်စ်က42မိနစ်မှာတွင်းယူပါတယ်အဲ့တော့မိနစ်60မှာဒေါ်ရက်ကားပဲဒုတိယဂိုးကိုသိမ်းယူပါတယ်။အဲဒီဂိုးသိမ်းပြီးနောက်3မိနစ်ပဲကြာတဲ့အချိန်မှာဒီဂိုးအသင်းကဟန်နန်ဒက်စ်နှစ်ဝါတဏီနဲ့အထုတ်ခံရတာကြောင့်ဒီဂိုးအသင်းကပွဲပြီးတဲ့အထိ10ရောက်နဲ့ကစားသွားရပါတယ်။လာလီဂါကလည်းနောက်နှစ်ချန်ပီယံလိဂ်ဗလာပြိုင်ပွဲဝင်ဝင်ရတဲ့အသင်းလေးတင်ကတော့ဘာစီလိုနာအက်တလက်တီကိုမက်ဒရစ်ရီယယ်မက်ဒရစ်နဲ့ဗလန်စီယာအသင်းတွေဖြစ်ပါတယ်။ရီယယ်အသင်းဟာဒီနှစ်ချန်ပီယံလိဂ်ဗလာဘူလူပွဲဖြစ်နေလ26ရက်စနေနေ့မှာအင်္ဂလန်ကလပ်လီဗာပူးအသင်းနဲ့ရှင်ပြိုင်ကစားရမှာဖြစ်ပါတယ်။